ရခိုင်ပြည်နယ်မှာစစ်မော်တော်ယာဉ်တစ်စီးတောက်ကြံတွေကချုံခိုတိုက်ခိုက်တာကိုခံခဲ့ရတဲ့အတွက်လုံခြုံရေးတပ်သား5ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်လို့အာဆာအကြမ်းဖက်ဖွဲ့ကကြေညာပါတယ်။ရခိုင်ပြည်နယ်တွင်မွတ်စလင်အများစုနေထိုင်ရာမြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးကျင်းစခန်း30ကိုအာဆာဖွဲ့ကနေတပြိုင်တည်းစီးနင်းခဲ့တဲ့အတွက်စစ်တပ်ကနေမင်းရှင်းလင်းရေးလုပ်နေရကနေအိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုရိုဟင်ဂျာ6သိန်းခွဲလောက်ထွက်ပြေးခဲ့ကြတာပါ။ဒီလိုထွက်ပြေးတာဟာမြန်မာစစ်တပ်ရဲ့လူမျိုးစုရှင်းလင်းဖယ်ရှားရေးအဖြစ်နဲ့ကုလသမဂ္ဂကအပြစ်တင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီချိန်ကစပြီးဒီအာဆာဖွဲ့ရဲ့ဂျိုဂျာဂျိုဂျာတိုက်ခိုက်မှုတွေရှိလာနေတယ်လို့တောက်ကြံနေမှာတော့အကြမ်းဖက်သမား10ယောက်လောက်ကစစ်တပ် truck ကားကိုတိုက်ခိုက်ခဲ့တဲ့အတွက်တပ်သားတွေထိခိုက်ဒဏ်ရာရပြီးဆေးရုံပို့ခဲ့ရတယ်လို့စစ်တပ်ကပြောပါတယ်။အာဆာဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းနဲ့အသေးစိတ်ကိုနောက်မှထုတ်ပြန်မယ်အကြောင်းပြောပါတယ်။တိုက်ခိုက်တဲ့နေရာတဝိုက်မှာနေထိုင်သူတွေကတော့တနတ်တန်တန်တွေဂျိုဂျာဂျိုဂျာကြားနေရအကြောင်းပြောပါတယ်။အဲ့ဒီဒေသကိုသတင်းတောက်တွေသွားခွင့်မရှိပါဘူး။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ဆွေးနွေးပြီးအစီအစဉ်တွေကိုလုပ်နေကြပါမယ်။အဲ့ဒီဒေသရင်းလုံခြုံရေးကိုအားမမခံနိုင်တဲ့အတွက်ဒုက္ခသည်တွေဘေးကင်းစွာနေရပြန်နိုင်ရင်ဘယ်လောက်မြန်ဆန်နိုင်လဲဆိုတာကတော့အခုထိမသိနိုင်သေးပါဘူး။